မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအဖျော်ရမကာစားတောက်ဆိုင်နဲ့အနှိမ့်ခန်းတွေလိုရောဂါပိုးကူးစက်မှုအန္တရာယ်မြင့်မားတဲ့ဖျော်ဖြေရေးနေရာတွေပြန်ဖွင့်ဝင်ပြုထားပြီးဖြစ်ပါတယ်။ပြည်တွင်းမှာသတင်းငါဘက်စတိုက်ရောဂါပိုးနောက်ထပ်ကူးစက်မှုမရှိတာကြောင့်မလလေကလေးကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်လျှော့ပေးနေတာနံပါတ်5အဆင့်အထိရောက်လာချိန်မှာပဲအခုလိုဖွင့်ဝင်ပေးတာပါ။ပြန်ဖွင့်ဝင်ပြုထားတဲ့နေရာဌာနတွေအနေနဲ့လူတယောက်နဲ့တယောက်ခောက်ခေါ်ခွာနေရမယ့်စီကံတတ်မှတ်ချက်တွေကိုတော့ဆက်ပြီးလိုက်နာလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ပြည်တွင်းမှာပိုးပြီးဖြေလျှော့ပေးထားသလိုပြည်ပခီးသွားတွေကိုလည်းကန့်သတ်ချက်နဲ့ထိုင်းနိုင်ငံတွင်ဝင်ရောက်ခွင့်ပြုထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာမိသားစုရှိသူတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းပိုင်းအဆက်ဆက်ရှိသူတွေစတဲ့တတ်မှတ်ချက်တွေနဲ့ကန့်ညီသူနိုင်ငံသားသာတစ်နေ့ကိုအယောက်200ဝင်ခွင့်ပြုထားပြီးဝင်လာသူတွေအနေနဲ့တီးခြားခွဲနေထိုင်ရမယ့်တတ်မှတ်အဆင့်အမျိုးမျိုးကိုတော့လိုက်နာလှုပ်ဆောင်ကြရမှာပါ။ထိုင်းနိုင်ငံမှာCOVID-19 ရောဂါကူးစက်သူပေါင်း 3,100 ကျော်ရှိပြီးသေဆုံးသူ 60 နီးပါးရှိပါတယ်။မြန်မာနိုင်ငံမှာတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးမြှင့်သတ်မှတ်ထားသလိုပြည်ပခီးတဲ့ဝင်ရောက်ခွင့်ပိတ်ပင်တာကိုလည်းဇူလိုင်လ31ရက်နေ့အထိတိုးမြှင့်ထားပါတယ်။ဒီကနေ့မနေ့7ရက်နေ့အချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဇွန်လ30ရက်နေ့မှာစစ်ဆေးခဲ့တဲ့ဒုတိယအထုဓာတ်ခွဲနမူနာ388ခုထဲမှာနောက်ထပ်ရောဂါပိုးကူးစက်သူမတွေ့ခဲ့ရပါဘူး။30ရည်နှစ်အတွက်စုစုပေါင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာအရေအတွက် 2,000 ကျော်မှာရောဂါပိုးကူးစက်သူထပ်မတွေ့ရတာကြောင့်လက်ရှိအချိန်ထိရောဂါပိုးကူးစက်ကြောင့်အတီးပြုထားသူအရေအတွက် 299 ဦးမှာပဲဆက်ရှိနေပါတယ်။စုစုပေါင်းသေဆုံးသူကတော့6ဦးရှိထားပါတယ်။